မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့တက်မလို့ကဒီတစ်ဖက်သက်ပြည့်ရဲ့နောက်ထပ်နှစ်လတက်တန်းတူလိုက်တဲ့အတွက်ငင်းငယ်လုံငန်းစီမှာဘာတွေများမျှော်လင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်တက်မလို့ကဒီစစ်တိုင်း၅ခုမှာတစ်ဖက်သက်ပြည့်ခက်ရဲ့ဆက်ထားတာကိုနောက်ထပ်နှစ်လတက်တန်းတူကိုကြီးညာပါတယ်ဒီလေးလကြာအပြည့်ခက်ရဲ့ဆက်ထားတဲ့အချိန်မှာလည်းငင်းငယ်ရဲ့အတွက်ဆွေးနွေးရတချို့ရှိတယ်လို့ပဲနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်းတူကိုဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့လေကာဝေးဦးစည်းချုပ်ယုံကထုတ်ပြန်ပါတယ်ဆိုတော့ဒီပြည့်ခက်ရဲ့လေးလကြာပြည့်ရထားတဲ့အချိန်မှာငင်းငယ်လုံငန်းစီနေဘလောက်ထိခီးပေါက်ခဲ့တယ်လဲနောက်ထပ်နှစ်လတာတက်တန်းကနေရောဘာတွေမျှော်လင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူမျိုးရှိပါတယ်တူကတော့ဟိုတိုင်းသားနိုင်ငံကြီးခေါင်းဆောင်တူဖြစ်ပါတယ်ချင်းပြင်းနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြပါနောက်တူကတော့ဒီတိုင်းသားရေးတွေလည်းအနိကလေးလာဆောင်ကျင်နေတဲ့တိုင်းသားဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်ရဲ့အမြင်တွေကိုဟိုကြားချင်ပါတယ်ခင်ဗျအခုလေးလာပြည့်ရဖို့ကြီးညာထားတဲ့နေမြေတွေမှာဒီစစ်တပ်နဲ့ဖြစ်တဲ့ဒီတိုက်ပွဲက50ကျော်နောက်လက်နက်ကင်ဖွဲ့ချင်းဖြစ်တဲ့45ကျင်းရှိတယ်ဆိုပြီးဒီတက်မလို့ဒင်းစာရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ဆိုတော့ဒီအပြည့်ရကြီးညာချက်ဟာလက်တွေ့မှာငင်းငယ်ရေးအတွက်ပဲဖြစ်ဖြစ်ပေါ့လေစစ်ရှင်ရှော့ဖို့ပဲဖြစ်ဖြစ်တစုံတရာအထောက်ကူဖြစ်တယ်လို့ပြောနိုင်ရလားခင်ဗျဆရာဦးစီသူအောင်မြင်ရင်ဆွေးနွေးပေးပါလား
စစ်ရှင်ရှော့နိုင်တယ်လို့ပြောနိုင်ပါတယ်ဒါဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာဒီလေးလိုက်ဌာနဒေါက်တာမင်းကျော်ဦးဆောင်တဲ့လေးလိုက်ဌာနကဒီလက်ချက်ထုတ်ပြန်တဲ့ဒီစီရင်တွေရှိပါတယ်။အဲဒီစီရင်တွေကိုကြည့်လိုက်တဲ့ဆိုရင်ဒီအပြည့်ရထားတဲ့ကာလပေါ့နော်အရှိမဆိုရင်လေးလတာကာလအဲဒီကာလတွေမှာအရင်ရှိတဲ့အကြမ်းနဲ့စာရင်တော့ဟိုပြစ်ခတ်မှုတွေနေသွားတယ်ဆိုတော့စာစင်းပြားတွေမှာအဲ့လိုမျိုးတွေ့ပါတယ်။အဲတော့အဲ့လိုမျိုးကြည့်ရအခြေပေးမှုရှိတယ်လို့တော့ဟိုနားလည်နိုင်ပါတယ်။
โอเคดร.ตู้ชาရဲ့သဘောတော်ခင်ဗျာအခုကျွန်တော်တို့ဒီပြီးခဲ့တဲ့ဒီအပြည့်ရဲ့လေးလအတွင်းမှာဒီစစ်တပ်နဲ့ဖြစ်တဲ့အထက်မှာ KI နဲ့လည်းအများဆုံးဖြစ်ခဲ့တာအပါအဝင်တိုက်ပွဲ50ကျော်ဖြစ်ခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့ဟိုဒါတွေကအရင်လေးလမတိုင်ခင်တော့အခြေအနေတွေဆိုင်တော့ဒါဒီကိန်းနဲ့ရော့တဲ့ကိန်းနဲ့မှာဆိုတော့ဒီအခြေအနေတွေကဒီဟိုအပြည့်ရထားတဲ့တစ်ဖက်သက်ပြည့်ရကျင်ညာချက်ကဒီစစ်ရှင်ရှော့ဖို့တောင်းငင်းငယ်ဟိုဆွေးနွေးမှုတွေတော့ကိုသုံးတရားထောက်ကူဖြစ်တယ်လို့ပြောနိုင်ရလားဒရ.တူးချောင်းခင်ဗျာ
โอเคအထောက်ကိုပြည့်တယ်လို့ကျွန်တော်ပြောချင်ပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်တဲ့ကိုရတဲ့ပြည့်ခတ်ရတဲ့သတ္တန်တဲ့ခြေတော်တဲ့ဆွာတော့ညီတန်းရဲ့အတွက်ကောင်းတဲ့အလားလာတယ်။ဒါကြောင့်ဒီလဲလာတာပြည့်ခတ်ရခြေရသေးမှလည်းဒါကျွန်တော်တို့ဒီစစ်စုံစစ်ပွဲတွေဒီနှစ်ဖက်တော့နော်ဒါချင်းချင်းဖတ်ဖတ်လို့လုပ်လို့ရလား။အခုနောက်ထပ်နှစ်လထပ်ပြုလိုက်တယ်ဆိုရှင်တော့ဒီစစ်စုံစစ်ပွဲရတဲ့ပုံရမအလားလာကောင်းတာပြီးတော့ခြေကောင်းတွေထွက်ပေါ်လာအဲ့ဒါကြောင့်လို့ရှိလို့ကျွန်တော်ခိုင်မာတဲ့ပြိခတ်ရဲ့ဇေယျပေါ်ပေါလာနိုင်တယ်ရ။ဒါကြောင့်မလို့ဒီဒီလဲလာတာပြိခတ်ရဲ့ဇေယျရောနောက်တလားထပ်ပြိုးရဲ့ပြိခတ်ရဲ့ဇေယျတမ်းတော့ပြေပြိခတ်ရဲ့ဇေယျဒါဒီကနေ့အတွက်အလားလားသူရှိပါတယ်လို့ကျွန်တော်စပါတယ်
။ဟုတ်ကဲ့ကျေးဇူးပါတော်တော်သူကြ။ဆိုတော့ဒီအပြည့်ရဲ့ကြီးညာမထားတဲ့ဒီရခိုင်ပြည်နယ်မှာတော့ဒီတက်မလို့တင်စားရှင်းလင်းမှာပြောပြသွားတာကတော့ဒီအများဆုံးဖြစ်တဲ့အချိန်120လောက်တိုက်ပွဲဖြစ်တယ်လို့လည်းပြောပါတယ်။အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲတိုက်ရိုက်ဒီမှတ်ချက်ပေးနေတဲ့လူတချို့ရဲ့ဟိုအခုကျွန်တော်ဒီအကြောင်းအရာနဲ့ဆက်ဆက်နေတဲ့အတွက်ကြောဖတ်ပြချင်တာကတော့အမှန်တကယ်ငင်းငယ်လို့ကြီးတနင်္ဂနွေလုံးရရမှာပါတဲ့ရခိုင်ကိုခြံခဲ့တာကယူတာမှုရှိရလားဆိုပြီးတော့ဟိုကိုမြင့်မင်းဆိုတဲ့အကောင့်ပါရှင်ရေးပါတယ်နောက်ကျွန်တော်တောထရှင်တယောက်ကပဲဒီ Facebook ကနေပို့ထားတဲ့စာစောင်းပါလဲသူကတော့အကောင့်နာမည်ဆာယာကြည်ဆိုတဲ့အကောင့်ပါသူကပြောတာကတော့မြမတံလို့ကစစ်တိုင်း၅ခုမှာတစ်ဖက်သက်ပြစ်ခတ်နလာတတန်းထတ်တူလိုက်တယ်ဆိုတာလေရခိုင်တံလို့အေးကိုအဲ့ဒီစစ်တိုင်း၅ခုကတံလို့အင်းဟာအကုန်တုံးပြီးနလာထတ်တယ်အောင်မဲ့သဘောလို့မြင်မိပါတယ်ဆိုပြီးရေးပါတယ်ဆိုတော့တခုရှိတာဒီလိုပြည့်ရဲ့ကြီးညာထားတာဟိုလက်တွေမှာငင်းငယ်အစ်တဲ့ဟိုပရိပကတ်တွေဘက်ကိုပို့ပြီးတော့များတွန်းအားပေးရရောက်နေသလားဆိုပြီးတော့တန်လျာတွေကိုလည်းတွေ့နေရပါတယ်ဆိုတော့ဒီပုံမှာဟိုဆရာဦးစီသူအောင်မြင့်ဒီငင်းငယ်လုပ်ငန်းစဉ်နေနဲ့ကြည့်မယ်ဆိုရင်ဟိုတစ်ဖက်မှာတော့ရက်တယ်ဒါပေမဲ့တကယ်ပရိပကတ်တွေပြင်းထန်နေတဲ့နေရာမှာမရက်တာငင်းငယ်မှာလက်တွေရောအထောက်အကူဖြစ်နေမှာဆရာဦးစီသူ
ဒါလက်တွေ့မှာတော့ဒီဥစ္စာကအထောက်အကူမဖြစ်စေဘူး။ဘာဖြစ်လို့လဲဆိုတော့ဟိုအစိုးရကြီးကဒီလိုကြီးညာချက်ထုတ်ပြီးတာနဲ့အဲဒီတပ်ဖွဲ့အပါဝင်ပေါ့နော်ဒီမြောက်ပိုင်းကအဖွဲ့တွေကကြီးညာချက်တွေထုတ်တာရှိတာလေ။အဲဒီထုတ်တဲ့ဒီမှာကအဲတကယ်တကယ်ဟိုအပြစ်ခရက်ဆဲကြီးရင်းရင်းရေးကိုသွားကြည့်လဲဆိုရင်အနေအားတပ်ဖွဲ့ဖြစ်နေတဲ့နေရာဒီမှာပေါ့နော်အပြစ်ခရက်ဆဲပြီးဘူးလို့လေဆိုတာသူတို့တောင်းဆိုထားတာပဲလေ။အဲဒါကြောင့်မို့လို့လေအခုဟိုမြန်မာနိုင်ငံအနေအထားနဲ့ကြည့်မယ်ဆိုရင်ဘာမှမရအပြည့်ရထားတဲ့စစ်တိုင်းတွေမှာတော့တိုက်ပွဲကြီးရောကြသွားတယ်ဆိုပေမဲ့ဒီအပြည့်မရထားတဲ့အပြည့်ရဖို့ကြီးညာတဲ့အထက်မှာမပါတဲ့တစ်ခါကြီးတယ်မှာတိုက်ပွဲကြီးများနေတယ်ဆိုတာကတော့ဒီနိုင်ငံလုံးအတိုက်အတာနဲ့ခြုံငုံကြည့်ရင်တော့ဒါတိတ်ပြီးကောင်းတဲ့အလားလားမဟုတ်ဘူးတိတ်ပြီးအချိုးလည်းမရှိဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ်
ဟုတ်ကဲ့ဒေါက်တာတူးကြအမြင်ရောခင်ဗျအခုဒီဘက်ဟိုစစ်တိုင်းငါးတိုင်းမှာ ပြစ်ရက်ထားရဆိုမှရင်ဟိုတကယ်တိုက်ပွဲတွေကြီးကြီးမားဖြစ်နေတာရခိုင်ဘက်မှာဖြစ်နေတာမပါတော့ဒါကဒီဟိုတချို့ကလည်းစဉ်းစားတာဒါငင်းငယ်ဆွေးနွေးအောင်ဖိအားပေးလာတဲ့သဘောမျိုးများဖြစ်နေသလားဆိုတဲ့အမြင်တွေလည်းရှိနေတယ်ဆိုတော့ဒါကတကယ်လက်တွေ့မှာငင်းငယ်ရဲ့အတွက်ကိုအထောက်အကူဖြစ်နိုင်မှာမလားဒေါက်တာတူကြာ
အထောက်အကူမဖြစ်နိုင်လို့လို့မြင်ပါတယ်ဒီသူရဲနေအပြစ်တိုက်ရှင်မှုကြီးဆိုတဲ့မိုးပေါ်လစ်စီဟာအဲဒီကြီးကြီးရဲ့အများကြီးနောက်ဆက်ဖြစ်နေပါလေနော်အသာသာနောက်ဆက်ပြင်းပြင်းအပြစ်တဲ့မှုရေးပေါ်ကြီးရမြေပေါ်ဆက်ဆက်ဆက်ဆက်ချင်းချင်းလာခဲ့တော့လေတော့မြေပေါ်မရှိသာမန်သာမှုရှိတဲ့တော့ဒါကြောင့်ဒီရခိုင်အရေးကိုလည်းဒီသူစဉ်းနဲ့ဖြေရှားတဲ့နိဒာနဲ့တွားပြင်ပါလေဒါကြောင့်ဒီဒီစစ်တိုင်းဒီဒီတိုင်းခံထားတာမိတိုင်းရဲ့အဆောက်အုံမပြုတ်ဘူးလို့ပြောမိပါတယ်အဲ့ဒါကလည်းဒါကမိအစီအစစ်ခိုက်ရစေခြင်းဖြစ်မှာစစ်ကျွမ်းနိုင်အောင်လုပ်နိုင်လို့ရှိတော့အများကြီးအကျိုးရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်ကြာ
ဟုတ်ကဲ့ဒေါက်တာတူရဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်ဒီလူတွေလည်းကျွန်တော်အလှည့်ပေးချင်ပါတယ်အရင်ဆုံးတူကတော့ဦးစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံကပါပဲဦးစိုးဝေသဘောထားကိုဆွေးနွေးနေတာမင်းမြင်နေတာဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီဒီသက်ဆက်နဲ့ပတ်သက်ပြီးတော့ဒီလေးလိုင်းရေးလုပ်ခဲ့တာကျွန်တော်သိရတာလို့ဆိုရင်1968နှစ်တော်လိုင်းကောင်စီပေါ့တက်ကအာဏာသိမ်းတဲ့တော်လိုင်းကောင်စီဥက္ကဋ္ဌဘုတ်ချုပ်နေဝင်ခက်မှာတကြိမ်လုပ်ခဲ့တယ်1963 64လောက်မှာတကြိမ်လုပ်ခဲ့တယ်နောက်ဒီဘက်88အာဏာသိမ်းတဲ့88ဟောပေါ့ဟို1989 88လောက်မှာတခါအဲ့ဘကပနဲ့တခါငင်းငင်းကြီးတခါလုပ်ခဲ့တယ်ပြီးနောက်ပိုင်းမှာကျွန်တော်တို့88တောထုတ်ခါတော့ကျွန်တော် KA နဲ့ရောက်သွားတဲ့အခါမှာ KA မှာစစ်မှတ်တဲ့အချိန်မှာ92လောက်မှာတခါ KA နဲ့ဒီတက်မတော်နဲ့ငင်းငင်းကြီးတခါလုပ်တယ်အခုလည်းဒါကုလည်းဒီအပြစ်ခံရထားတို့ဘာတို့ကဒါတက်မတော်ကလုပ်နေကြချောင်းပေါ့ဗျာနော်ဆိုပြောပြအောင်မယ်လက်ရှိတက်မတော်အာဏာသိမ်းရေးက62အင်း60အနာသိမ်းလိုက်တဲ့ဒီတက်မတော်ခေါင်းဆောင်နေနဲ့လက်ရှိတက်မတော်ခေါင်းဆောင်နေနဲ့ဟာဒါဒါကဆင်းသွားလာတယ်လို့ပြောရင်မမှားပါဘူးဆိုလို့ရှိရင်64ငင်းငင်းဆွေးနွေးပွဲလည်းမအောင်မြင်ခဲ့ဘူးအဲဘကပနဲ့ငင်းငင်းဆွေးနွေးပွဲလုပ်တာမှလည်းဘကပလက်နက်ကိုင်အဖွဲ့တစ်ခုရအဖွဲ့20လောက်ဖြစ်သွားတယ်တခါ92လောက်မှာတင်းနဲ့ငင်းငင်းဆွေးနွေးပွဲလုပ်တဲ့ခါမှာ95လောက်မှာအဲဘုံမှုတွေတချို့အဲဘုံမှုတွေချိန်ပေါက်ဆိုရင်အင်တာနက်မှာဘုံခွက်ခံရတယ်ပေါ့ဗျာဆိုလို့ရှိရင်ဒီကိစ္စတွေကတကယ်အမှန်တကယ်ငင်းငင်းရမယ်ရတီထောင်စုကြီးငင်းငင်းရတာပေါ့အတွက်ဆိုရင်အစိုးရအောက်ကသွားမှာတက်မတော်ကအစိုးရကိုအလေးပြုမှာနိုင်ငံတော်သမတော်အလေးပြုပြီးငင်းငင်းလုပ်မှာလားအမြန်ဆုံးငင်းငင်းပြန်နိုင်ရောက်မယ်လို့ကျွန်တော်ယူကြည့်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်သူကဟိုဝန်တွင်းမျိုးကဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကြာကျွန်တော်တို့မြန်မာပြည်ရင်းစစ်ကလေကျွန်တော်တို့ပါလီမန့်ဒီဗိုဗီစီဖြစ်ခဲ့နောက်ဒီဘက်ပိုင်းမှာခုနဟိုကျွန်တော်တို့ခုနှစ်ဝင်60နှစ်ကစစ်တပ်ကနိုင်ငံရေးကိုအလုံးစုံကျွန်တော်တို့ဟိုကျွန်တော်တို့ချုပ်ကန်လိုက်တယ်နိုင်ငံရေးကိုချုပ်ကန်လိုက်တဲ့ခါကျဒီနေ့ဒီလိုဟောဆရာရေကျွန်တော်တို့တိုင်းသားညီကိုချင်းချင်းကိုကျွန်တော်တို့ဒီလိုတိုက်ခိုက်တပ်ဖြတ်ဒီလိုလှုပ်လှခဲ့တာကြီးဟာကျွန်တော်တို့ကဒီနေ့ဒီဖြစ်တယ်လို့ကျွန်တော်တို့ထင်တယ်မယုံကြည်တယ်အဲ့တော့နိုင်ငံရေးကနေပြီးတော့တဖြည်းဖြည်းစွန့်ခွာမယ်ပုံမှန်မယ်မူမှန်မယ်ယူသားမယ်ဆိုရင်ဆရာရဲ့ဒီနေ့ကျွန်တော်တို့ဟိုဒီအပြစ်ထက်တိုက်ခိုက်တပ်ဖြတ်မှုတွေအချင်းချင်းတပ်ဖြတ်မှုတွေပြစ်ခတ်ရဆိုင်မှုဆိုတာကျွန်တော်တို့တတိုင်းပြည်လုံးတိုင်းနာအားလုံးနဲ့အကျုံးဝင်တဲ့လေလို့ကျွန်တော်ထင်တယ်မူမှန်တာဆိုရင်ကျွန်တော်တို့အဲ့ဒီအဲ့စနစ်နဲ့ဆိုရင်ကျွန်တော်တို့စစ်တပ်ကနောက်ဆုတ်သွားရင်ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာနိုင်ငံရေးလောကဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီတော်တော်ရှင်နေဆွေးနွေးချက်တွေကိုပဲကျွန်တော်ဒီပင်နယ်ဆွေးနွေးတဲ့ပုံစံကိုဆက်ပြီးဆွေးနွေးစေချင်ပါတယ်အခုကျွန်တော်ဒီ Facebook မှာပဲတရက်တယောက်ကလည်းမှတ်ချက်ပေးနေတဲ့တကူကတော့ဆွေးနွေးပွဲပြီးတိုင်းနဲ့စစ်ပွဲတွေပြင်းပြဖြစ်နေတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းနေတဲ့သဘောပါဆိုပြီးပြောပါတယ်ဆိုတော့ကျွန်တော်ဒီတက်မလို့ရဒီပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီတက်မလို့သူ့ရည်တည်ချက်ကိုထပ်ပြောထားတာရှိပါတယ်ဒီ NCA လမ်းကြောင်းအတိုင်းဆက်သွားမယ်အစိုးရကလည်းဒီသဘောထားအတိုင်းရှိရဲ့နောက်ဟိုဆွေးနွေးနေတဲ့ဆွေးနွေးပွဲတွေ EUAO တွေဘက်ကလည်းဒီလိုအလားတူသဘောထားအတိုင်းရှိရဲ့ဆိုပြီးသူတို့ဘက်ကတော့ပြောထားပါတယ်ဒါပေမဲ့ဆော့ဆော့ကိုစိုးဝေးလည်းထောက်ပြသွားတယ်ဆော့ဆော့ဟိုဦးချင်းမြင့်လည်းပြောသွားတာတချို့ကရှိပါတယ်ဟိုဒီကိစ္စတွေမှာဟိုတက်မလို့ဘက်ကအတိအကျရှော့ဖို့လုံနေတဲ့အပိုင်းတွေရှိတယ်လို့ဆိုပါတယ်ဆိုတော့ဆရာဦးစီစုအောင်မြင့်အခုဒီငင်းငယ်လုပ်ငန်းစဉ်မှာဟိုအခင်းချင်းရဆိုလို့ရှိရင်တက်ဘက်ကဟိုသဘောထားတင်းမှလုံနေတယ်ဆိုတဲ့အမြင်တွေရှိနေတယ်ဟိုဒီတိုင်းတကယ်ပဲပြောနိုင်တယ်လားခင်ဗျအ
ဲ့ဒီချုံဝင်ကြည့်လိုက်ရဲ့ပထမတစ်ပိုင်းကအဲ့ဒီတက်မထိုးထားပြီးသားအဖွဲ့တွေရှိတယ်အခုလို10ဖွဲ့ရှိသွားပြီပေါ့နော်အဒီကမှလက်မမထိုးရသေးတဲ့အဲ့ဒါထိုးမှုအတွက်ကိုဒါအခက်အခဲရှိနေသေးတဲ့အ ဖွဲ့တွေလည်းရှိတယ်ရှိတော့ဒီမပိုင်းမလုံးကိုတပိုင်းကြီးကြီးလိုက်ရင်အဲ့ဒီလက်မှတ်ထိုးရတဲ့အဖွဲ့တွေနဲ့လည်းအဖွဲ့တွေလည်းပြောရင်အခုငယ်ငယ်ကြီးကြီးလားကဖြောက်ပြီးနေတာမဟုတ်ဘူးတစ်ဖက်ကအဲတမလို့ဘက်ကပြောတာအဲ့ဒီလက်မှတ်ထိုးပါထိုးပါလို့ဒီပြောပေမဲ့တကယ်လက်တွေ့မှာတော့အဲ့ဒီလက်မှတ်ထိုးရတဲ့အဖွဲ့တွေနဲ့တော့မှအဆင်မပြေဘူးဆိုတော့အခြားအဖွဲ့တွေကိုဖိတ်ခေါ်နေစီမှာဒါကလည်းဒါအထက်ခဲပြဿနာဖြစ်နေတဲ့သဘောနဲ့မှသွားပြည်နေရတယ်အဓိကကဘာလဲဆိုတော့အစီလက်မှတ်ထိုးလိုက်တဲ့အခါကျရင်ကျွန်တော်ဟိုးရင်ကလေးကကျွန်တော်ဟိုစောင့်နေစောင့်ကြည့်ခဲ့တာပေါ့နော်ဟုတ်ပြီဒီလက်မှတ်ထိုးလိုက်တဲ့အခါကျရင်ဘာတွေများအကျိုးကျေးဇူးတွေရှိတာမလဲပို့ပြီးတော့ဒီတယောက်နဲ့တယောက်ယုံကြည်စိတ်ချမှုတွေပို့ပြီးတော့တိုးလာကြမလားနောက်အဲ့ဒီတိုင်းသားဒေသတွေဆိုပို့ပြီးတော့ကောင်းလာမလားဒီမျိုးမိုင်းတွေဖယ်နိုင်မလားဆီဝါကွန်ပျူတာတွေတွေဖြစ်လာမလားအဒီလိုပေါ့အများကြီးညွှန်နေကြတာအဲ့ဒီလုံးမပြနိုင်နဲ့လေအခြားရောဟိုအဖွဲ့တွေကိုအဲ့ဒါ NC လက်မှတ်ထိုးဖို့အဲဆက်ပြီးတော့မှဟိုခေါ်နေတဲ့ဒီမှာကျတော့အခက်ခဲသွားပြည်တာပေါ့နောက်အခုပြည်ရင်နောက်အချက်တွေတခုကတော့ဆက်ပြည်တယ်အဲ့ဒါဘာလဲဆိုတော့ CIA အပါဝင်အဖွဲ့တချို့ကတောင်းဆိုတာကအဲ့ဒါအပြစ်ခတ်မဖက်အပြစ်ခတ်ရက်စဲဘူးအဲ့ဒါ NC ထိုးဖို့မဟုတ်သေးဘူးအပြစ်ခတ်ရက်စဲထားမယ် bilateral စာချုပ်တွေချုပ်ပြီးတော့ပေါ့နော်ပြီးရင်အခုဒုက္ခတွေလည်းအများကြီးရှိတယ်အဲ့ဒီစစ်ချင်းပြေကားမှာဆိုရင်အရင်တော့ပြင်နေတာဒီတော့အဲ့လိုတော့မရှိဘူးပေါ့နော်အဲ့ဒါမျိုးလေရပြန်ရေးတဲ့လေရအောင်ဆိုပြီးတော့ကန်းကန်းတာရှိတယ်ဒါပေမဲ့တမလို့ကကြတော့အစိုးရဘက်ကတော့ဒီဟာကိုလက်မခံဘူးလက်မခံဘူးပဲနဲ့အပြည့်အစုံချုပ်ချုပ်ခဲ့တယ်ဆိုရင်တော့မှအစီအစာချုပ်ကိုပဲချိန်မှဟိုချုပ်နိုင်မလဲအတိုင်းအတာတစ်ခုဖြဲဖို့ဆိုပြီးတော့မှအခုဆက်ပြီးတော့ပြည်နေတာတွေရှိတယ်အဲဒီတော့ဟာကိုချုပ်ဖို့ပြီးပြောရင်တော့မှန်ပါတယ်တမလို့ဘက်ကဟိုချက်တင်လုပ်ပြီးဖို့လိုနေတယ်လို့တော့မြင်ပါတယ်
โอเคจิซูบาสรุปดิโหดอกเตอร์ทูจาก็เลยไม่ขึ้นมาเลยครับเนี่ย KIA เนี่ยส่วนแล้วดินิดๆอาจารย์อี้อภิยัดพี่ลงมาเปลี่ยนเป็ดตาได้ชื่อแล้วอะคือซะๆเสี่ยวซีซูบาเนี่ยแล้วทอดเป็ดตาได้ชื่อไป NCO โทษได้อภัยอยู่เรามาเลยอะคือโรงงานสินเนี่ยสร้างฐานะမျိုးนี่ชื่อไปสรุปดิโหตําหนอบอกว่าดิ NCA ล้างย่องได้เสร็จตัวมั้ยอะคือだแม้ตูပြောတာတော့ဒီเคสอ่ะโหဆိုရလေလက်ခံထားပြီးသားနောက် EA ကိုဖွဲ့ရလေလက်ခံထားပြီးသားလို့တော့ပြောနေပါတယ်ဒါပေမဲ့အခုငင်းငယ်လုပ်ငန်းစဉ်မှာတပ်ဘက်ကရည်တည်ချက်ကအဟံတားဖြစ်နေတယ်လို့များပြောနေတာခင်ဗျာ
ဟုတ်ကဲ့ဒီအရာသူရှိပါလေဒီကျွန်တော်တို့ဒီပထမဦးဆုံးတော့အပိခရရအပိခရလို့ရှိရင်ဒါယူကြည်မှုပုံပြီးရှိလာတယ်အခုအပိခမရတဲ့ဇာလတရားတို့ဆရာရှင်းတာရှိခဲ့တဲ့အခါကျတော့ပြည်သူလူထုကဒီ NGO ဆုပ်ဖို့ပြည်ပစက်ကြုံးချက်ရှိကြဘူးဒါကြောင့်မို့ပထမဦးဆုံးကတော့အပိခရရမှာပဲပိခရပြောမှသာအကန့်တဆွေးနွေးညှိနှိုင်းရမယ်ယူကြည်မှုဖြစ်ဆောက်ကြရမယ်ဒီလိုရှိတော့သင့်ကြည့်သစ်ပေါ့အဲ့လိုအဲ့ဒီကိစ္စလေးပါလာမှာပေါ့တော့ဆုံးမှာတော့ဒါပေမဲ့ NCA ကိုတည်သူကြီးသာဟို NCA ကိုပဲစစ်တမ်းပြင်နေဦးစားပေးပြီးတော့တော့မယ်ခါကြတော့ဒါဟိုတစ်ခါကဒီမရှိကြည့်တဲ့အခြေအနေမျိုးတွေရှိတယ်သူမြင်ရတယ်လေဒါပါကြောင့်လဲဆိုတော့စိုက်ပွဲကြီးများခဲ့တာလို့ဆိုတော့အခုကတော့စတော့စနေပါပြီအခုကတော့ဒါ bilateral ဘာလို့စာအတားနေထွက်လာလေအဲ့ဒါကိုလည်းဒါ bilateral သူကြီးလို့ရှင်းတော့ဒီဒီ NCA တက်ကိုဥတည်သွားမယ်ဆိုရအမိသားမျိုးပေါ့လေတူတူနည်းနည်းမိနာလေးဆိုနေပြေဖို့လိုတာပေါ့နည်းနည်းမိနာလေးကြောင်းပဲပြောရပြောပြောနေတာအတုဖြစ်ရဲကိုအော်ဒီဖြစ်လာဖို့အရဲကိုဒါချေချွတ်တော့ပါအပြန်သာဆွေးနွေးညှိနှိုင်းသွားကြမယ်ဆိုလို့ရှိတော့ဒါဖြစ်နိုင်ခြင်းရှိပါတယ်အစီအစဉ်ဥစားလဲနောက်ပိုင်းမှာတော့ဖြစ်နိုင်ခြင်းရှိတာပေါ့ဒါမဲ့ဖြစ်နိုင်ခြင်းဖြစ်လာအောင်တော့ဒါတစ်ဖက်ရိုးရဲညှိနှိုင်းဆွေးနွေးပြီးတော့မှအပြန်သာယဉ်ကျေးမှုဒီဆောက်တဲ့အပိုင်းဒီမှာလို့မှာဟုတ်ဒါကြောင့်အခုကတော့ရှင်းနေနေကြပြီဆိုတာကြားပြရတော့ဒါအချိန်နဲ့ကောင်းတယ်လို့တော့ကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ဒေါက်တာတူရဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့တိုင်းရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလေးလေးလိုင်းမှာရှင်းနေပါရယ်။မြန်မာနိုင်ငံရပါပဲကိုတန်းမောင်ဖြစ်ပါရယ်။ကိုတန်းမောင်သဘောထားလဲဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အခုလူတင်ထားတဲ့ဟာလားဒီတင်ထားတဲ့ပုဂ္ဂိုလ်နဲ့ငင်းငင်းလို့တာအကောင်းလို့ပါခုနကပထမအချိန်မှလည်းပြောတော့ပါရယ်။ဘာသာဘာသာဆက်မဆက်ကြောင်းပါဘီနေလို့ကဘာမှအဆင်မပြေပါဘူးလူတင်ရတဲ့အားလုံးက
ကိုတန်းမောင်ကိုတန်းမောင်တယ်လီဖုန်းလိုင်းကတိတ်မကောင်းတဲ့အတွက်ကျွန်တော်တို့ပြန်ပြီးဆက်သွယ်ကြည့်ပါမယ်နော်ကိုတန်းမောင်အခုဒီလောက်နဲ့ပဲကျွန်တော်ရက်လိုက်ချင်ပါတယ်ကျွန်တော်အခုဒီဆွေးနွေးပွဲကိုပဲအခုဒီတိုင်းရိုက်မှတ်ချက်ပေးနေတာရှိနေပါသေးတယ်တယောက်ကတော့ U2 ဆိုတဲ့အကောင့်ပါရှင်ပါသူကတော့တန်းမောင်ကပြည့်ခတ်ရရကြီးညာချင်းကြောင်းနဲ့ငင်းငယ်အတွက်အကျိုးမရှိပါတဲ့ပို့ပြီးတော့မှစစ်ပွဲပြင်းထန်လာနိုင်ပါတယ်တန်းမောင်ကနေရာယူချင်းစီးရေးပြင်ဆင်ချင်းပို့ပြီးလှုပ်လာနိုင်တာပဲအဖက်တင်ပါလိမ့်မယ်ဆိုပြီးသူ့မှတ်ချက်ကိုရေးပါတယ်နောက်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ထားတဲ့အီးမေးလ်နဲ့ပို့ထားရတယ်ရှိနေပါသေးတယ်ပထမဆုံးတစ်ဆောင်ကတော့မတူလာမျိုးကဥစိန်မောင်ရဲ့စာဖြစ်ပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမတူကွဲပြားတဲ့သဘောထားအမြင်တွေကိုဓာတ်ရိုက်တွေ့ဆုံဆွေးနွေးတာကဒီမိုကရေစီရဲ့အနှစ်သာရဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုလက်ခံကျင့်သုံးပြီးတော့အပြည့်ခက်ရစရေး ရင်းရရေးဆွေးနွေးနေကြတာဟာမှန်ကန်တဲ့လုပ်ရဖြစ်လို့ကြိုးဆိုရမှာဖြစ်ပါတယ်ဒီလိုဆွေးနွေးတာတွေကတဖြည်းဖြည်းတိုးတက်များပြားလာအောင်လုပ်နိုင်မှုကတိုးတက်မှုတရလုံးလို့ဆိုနိုင်ပြီးတော့ပန်းနိုင်ရောက်ဖို့အလားအလာကောင်းနေဖြစ်တယ်လို့ဆိုချင်ပါတယ်လေးလာတာအပြစ်ခံရဆဲပြီးတော့ NCA လက်မှတ်ထိုးမှုမပြုသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားဖွဲ့စည်းတွေကတွေ့ဆုံဆွေးနွေးပွဲတွေလုပ်နိုင်တာကထိုက်တဲ့အကျိုးတစ်ခုလို့ဆိုနိုင်ပါတယ်ထူးထူးခြားခြားတိုးတက်မှုနဲ့အကျိုးတရားတွေမရကြသေးတာကတော့မတူကွဲပြားမှုခက်ခဲနိုင်တာတွေရှိနေသေးလို့ နောက်ထပ်ဆွေးနွေးမှုများပြုလို့ကြောင့်တစ်ဖက်သဘောတူတောင်းဆိုမှုတွေပြုနေကြတာကလည်းမျှော်လင့်ချက်ရှိနေတဲ့သဘောကိုစောင့်နေပါတယ်။ပန်းနိုင်ကိုမျက်ခြေမပြတ်ဘဲဆက်ရှောက်မဲ့သဘောတွေရှိကြတယ်လို့ထင်မြင်မိပါတယ်။အဓိကအဟန့်အတားကိုဖြစ်စေတဲ့2008ခေတ်ကဥပဒေဖွဲ့စည်းပုံကိုအပြစ်ခံရဲစဲရေးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကအစဉ်ပြေဖြောင်ပြူးအောင်ပြင်သစ်တာတွေပြင်ဖို့ကြိုးပမ ွက်နိုင်မဲ့အလားအလာရှိပါတယ်လို့ထင်မြင်မိပါအကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါကျွန်တော်တို့ဒီမှာ Notes ဒီ Facebook ကနေအခုစာရှိတောင်အခုတက်လာပါတယ်ကျွန်တော်တို့မင်းခန့်ဆိုတဲ့အကောင့်ပိုင်ရှင်မှာသူတို့တက်မလို့ဘက်ကသူတို့ရထားတဲ့အာဏာကိုလက်မလွတ်ချင်လို့သူတို့ရဲ့စိတ်ထဲမှာငြင်းငြင်းကိုတကယ်မလိုချင်ဘူးဆိုတာသိကြပါတယ်ဒါကြောင့်စစ်ပွဲမရှိရင်သူတို့လုပ်ပိုင်ခွင့်အာဏာညှော့လာမယ်ဒါကိုသိလို့စစ်တပ်ကတနည်းအားမဟုတ်ရင်တနည်းအားတိုက်ပွဲဖန်တီးနေမှာပဲငြင်းငြင်းကိုစစ်တပ်ကမလိုချင်လို့ကူးလို့ဖြစ်နေရတာပါတကယ်ငြင်းငြင်းရင်ဒီနေ့လောက်ဒီနေ့ရနိုင်ပါတယ်တိုင်းရင်းသားတွေကဗမာပြည်ကိုတက်သိမ်းဖို့လက်နက်ကန်နေတာမဟုတ်ပါဘူးတဲ့အမျိုးသားပြည်နဲ့ရပိုင်ခွင့်ကိုတန်းတူရရင်လို့လက်နက်ကန်နေတာပါတဲ့အဲဒီခွင့်ရတိုင်းရင်းသားတွေကိုပေးဖို့စေနာရှိတဲ့နေရာမြန်မာပြည်ငြင်းချမ်းပါပါတဲ့ NCA အဖြစ်မဟုတ်ပါဘူးတဲ့စစ်ဘုတ်ချုပ်ရဲ့စေနာသာဖြစ်ဖြစ်ပါတယ်ဆိုပြီးသူကစာရှေးကြီးဆောင်ရေးထားပါတယ်နောက်ထပ်ကျွန်တော်တို့ဟိုဒီ email နဲ့ပေးဖို့ထားတဲ့စာဆောင်လည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျာ
နှစ်ပေါင်း60ကျော်မျိုးသားရေးတန်းတူရေးတော်လှန်ရေးအစရှိတဲ့ကြွေးကြော်စံတွေနဲ့စစ်ခင်းခဲ့ကြတာကြောင့်နှစ်ဖက်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာတည်ဆုံဒဏ်ရာရခဲ့ကြပြီးပါပြီ။ဒါ့အပြင်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ပြည်သူထောင်ပေါင်းများစွာလည်းမြေမြုံပိုင်းတွေကြီးစံမိုးတွေကိုရင်ဆိုင်ရင်းတက်ခဲကြတဲ့တောတောင်ရှုံမြောင်နေကြစစ်ပွဲဒုက္ခသည်တွေဘဝနဲ့ပုံရှောင်နေကြပါတယ်။စစ်ဆောင်ဒုက္ခသည်တွေထဲမှာမွေးကင်းစကလေးငယ်တွေ၊ကိုယ်ဆောင်မိခင်တွေ၊တကြည်ရော်တွေ၊နာမကျန်းဖြစ်နေသူတွေ၊လမ်းလျှောက်တက်ခါစကလေးငယ်တွေပါဝင်နေပါတယ်။မိမိတို့ရဲ့အိုးအိမ်လျာချမ်းမြေတွေ၊အိမ်မွေးတိရစ္ဆာန်တွေ၊ပိုင်ဆိုင်မှုတွေဆုံးရှုံးကြအောင်သာမကနှီးမျိုးစုံနဲ့ညီမနှိမ့်ဆက်တပြတ်မှုဒဏ်တွေကိုပါခံစားနေကြပါတယ်။စစ်ပွဲတွေကြောင့်အကြောက်တရားတွေ၊စိတ်ဝိညာဉ်တွေအကြီးအကျယ်ခံစားနေကြအောင်သာမကသူတို့ရဲ့မိသားစုဘဝ၊လူမှုဘဝအခြေအနေတစ်ခုလုံးမှာပျက်စီးသွားတဲ့အတွက်မူလဘဝအခြေအနေမျိုးတွေပြန်လည်ရောက်ရှိနိုင်ဖို့စစ်ကောင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်။လေးလာတာအပြစ်ခတ်ရဲဆဲထားတာကြောင့်တနတ်တန်တွေအနှဲငယ်တိတ်ဆိတ်သွားပြီးမဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုနဲ့ငြိမ်းချမ်းရေးအတွက်တော့ယုံကြည်မှုကအလားကွာဝေးနေစေလို့ယူဆမိပါတယ်။အကောင်းဆုံးကတော့တက်မတော်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးအတွက်နောက်ထပ်နှစ်လသက်တမ်းတိုးမဲ့အစားလူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေယုံကြည်မှုတွေခိုင်မာတော့အောင်နိုင်ငံဝန်ထမ်းပြည်ပအစိုးရအုပ်ချုပ်မှုအောက်ဂုံတိတ်ခါရှိရှိရပ်တည်တဲ့မှာကြောင့်ဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တဒနာရဲ့စာပါနောက်ထပ်ကျွန်တော် Facebook ကမှတ်ချက်တစ်ခုကတော့ Kispa Journey ဆိုတဲ့အကောင့်ပါရှင်မှာသူကတော့အဓိကစစ်တပ်ကသမ္မတအောက်မှာရှိရမယ်စစ်ပွဲရခိုင်ရင်လည်းရက်ပြရမယ်ဒီလိုဆိုရင်တော့ငင်းချင်းရနိုင်ပါတယ်လက်နက်ကန်တွေကလည်းနိုင်ငံတော်အစိုးရကိုလေးစားအားကိုးလာပါလိမ့်မယ်ဆိုပြီးမှတ်ချက်ရေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook မှာပဲမှတ်ချက်ပေးထားတာတစ်ခုရှိနေပါသေးတယ်ခိုင်မျိုးဆိုတဲ့အကောင့်ပါရှင်မှာသူစာကိုတော့နန်းလောင်ပဲဖတ်ပြပေးပါဦးခင်ဗျာ
ပထမဆုံးအပြစ်ရကာလလေးလားဆိုတာစေတနာအမှန်နဲ့လှုပ်ချင်သူတွေအတွက်အထွေအထူးပြောစရာမလိုပဲလုံလောက်မဲ့အချိန်စရာတစ်ခုပဲလို့ထင်ပါတယ်။မြန်မာနိုင်ငံပြည်တွင်းစစ်သမိုင်းမှာဗမာစစ်တပ်ရဲ့တစ်ဖက်သက်အပြစ်ရဆဲမှုကိုလူအများကတန်လျာရှိခဲ့ကြပါတယ်။အခုနှစ်လထပ်တိုးလိုက်တဲ့နောက်တစ်ကြိမ်ဒုတိယအနေနဲ့ရခိုင်ပြည်မပါဝင်ဘူး။ဒါကစစ်တပ်ကိုလက်ရခေါ်နေသလားပေါ့။ဒါကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုလှိတ်ခဲတဲလဲဖြစ်မဲ့အကျပ်တဲဆိုတာကျွန်တော်တို့ကအဲ့လိုပဲထင်တယ်။တိုင်းနာအလုံးပါဝင်ရေးဆိုတဲ့မူကိုလက်ခံပြီးတော့သွားမယ်ဆိုရင်တော့ကြော်သားရင်သားမခွဲခြားပါနဲ့အင်အားပေါ်မှာလည်းမကြည့်နဲ့ဒီကောင်တွေကငါတို့တိုက်နိုင်တယ်ဆိုတဲ့အယူဝါဒမျိုးကိုမကျင့်သုံးပါနဲ့ NCA ကိုစေတနာမမှန်နဲ့တာလုပ်ပါ နောက်ဆုံးအနေနဲ့အကြံပြုတစ်ခုလောက်ပြောပြရစေ။ယခုရခိုင်ပြည်နေသားကိုကြည့်ပါ။နေတိုင်းလိုအကြောက်တရားတွေနဲ့ရှင်သန်နေရတဲ့ရခိုင်လူမျိုးတွေဖြစ်နေပါပြီ။လက်နက်ကန်အခြေရင်တိုက်တာမပြောလိုပါဘူး။ကိုလိုချင်တာနဲ့သူဖြစ်ချင်တာဆန္ဒတထတဲ့မကြတဲ့အခါမဆိုင်တဲ့ပြည်သူတွေကိုဒုက္ခမပေးကြပါနဲ့။ပြည်သူတွေအကြက်အတဲကြလာရင်အုံကြွမှုတွေဖြစ်လာနိုင်ပါလေ။အစကတည်းကမဖွံ့ဖြိုးမတိုးတက်တဲ့ကျွန်တော်တို့ရခိုင်ပြည်ဟာတပူပေါ်နပူဆင့်အဖြစ်မျိုးနဲ့ဒီလိုမျိုးသွားနေရင်တော့နောက်ပဲအစိုးရပဲတက်တဲ့ထူးခြားမှုကဖြစ်လာမှာမဟုတ်ပါဘူး
။ဟုတ်ကဲ့ဒါကသူကတော့ဒီငင်းငင်းနဲ့ပတ်သက်လို့မျောလင်းချက်ကိုသူ့စာထဲမှာရောင်ပြန်ဟပ်ထားတာတွေ့ရပါတယ်။တခုရှိတာကတော့ပေါ့လေကျွန်တော်တို့ဒီပြည်ရဲ့ဒီအဖြစ်အခက်စီရစဲရေးတစ်ပတ်သက်ကြီးညာထားတဲ့ကာလမှာပဲဒီအမျိုးသားပြန်လည်တင်းမြဲရေးနဲ့ငင်းငင်းရေးဘူဌာန NRPC နဲ့ဒီ NC အဖြစ်ရထိုးထားတဲ့အဖွဲ့ရောမထိုးရသေးတဲ့ဟိုလန်တန်နဲ့လည်းကအဖွဲ့နဲ့ပါတွေ့ရဆုံတာလည်းရှိတယ်။နောက်စစ်တပ်ကကိုယ်စားလှယ်အဖွဲ့နဲ့တွေ့ခဲ့တာလည်းရှိပါတယ်။ဒီမြောက်ပိုင်းမှာမိအဖွဲ့လေးဘွဲ့နဲ့ဒီ NRPC တို့ဒီပြီးခဲ့တဲ့မူဆယ်ဆွေးနွေးပွဲမှာဆိုရင်လည်းသူတို့ဘက်ကဒီ bilateral ပြည်ရဲ့ဆက်ရုပ်မူကြမ်းကိုပေးတာလည်းရှိတယ်။နောက်ဒီလာထဲမှာထပ်တွေ့မယ်ဆိုပြီးသဘောတူခဲ့တာမျိုးလည်းရှိပါတယ်။ဆိုတော့ဟိုဒီလိုတွေ့ဆုံမှုတွေဒီလိုနောက်ထပ်ထပ်တွေ့မယ်ဆိုပြီးတော့ဟိုသဘောတူညီမှုရတာတွေရတယ်။နဲ့ဟိုတစုံတရာတိုးတက်မှုလက္ခဏာဖြစ်နေမြင်ရတာလည်းရှိပါတယ်။ဆိုတော့ဆရာဦးစိတ်စုအောင်မြင့်ဟိုအခုနောက်ထပ်ဒီနှစ်လရက်လိုက်မဲ့ကာလမှာရောကျွန်တော်တို့နောက်ထပ်တွေ့ဆုံတာမျိုးနောက်ထပ်ဒီတဲ့ပေါ်လေငင်းငယ်ကြီးကိုဥတည်နိုင်မဲ့ခြေလမ်းမျိုးတွေကျွန်တော်တို့ဘလောက်များမြင်ရမယ်လားလားရှိလဲ
။ဒီဥစ္စာကတော့ရှင်းနည်းတယ်ဆိုတဲ့ဥစ္စာကရှင်းနည်းကအချိန်များတာလေးဘာလို့ကတော့ဘလောက်တော့အရင်ကြည့်ပါဘာဖြစ်လို့လဲဆိုတော့အမအေးရခိုင်တပ်ဖွဲ့တို့ဒီတောင်ပလောင်တပ်ဖွဲ့တို့ကိုကန့်တပ်ဖွဲ့တွေနဲ့ပတ်သက်ရင်ကိုအစီလက်မှတ်စပြီးတော့ထိုးတာပေါ့နော်အဲ့ဒီတော့ရှစ်ဖွဲ့ပဲပါတော့ပေါ့အဲ့ဒီအချိန်တကယ်ကစပြီးတော့မှဒါတွေးလိုက်အဲ့ဒါခဏလေးနားလိုက်တွေးလိုက်ခဏလေးနားလိုက်နဲ့အချိန်ကြီးအများကြီးရှိလာတယ်ဒါပေမဲ့ပြောင်းပြီးတော့ကြီးလိုက်တဲ့အခါကျရင်လက်ပြေအချိန်ကြီးကြီးပြည့်ရောက်တာတိတ်မရှိမရှိတဲ့လက်အခုရခိုင်ဘက်မှဆိုတိုက်ပွဲတွေကြီးလာတယ်အကြံတဲ့နေရာဒီမှာလဲကျတော့လို့ပေါ့ဟိုသိပြီးတော့အေးသွားတဲ့ဆေးတဲ့ဘုံမျိုးတွေမတွေ့ရဘူးအရေးကြီးတာကရှင်းလို့အချိန်ကြီးများဖို့မများဖို့ရှင်းလို့အခွင့်အရေးရဖို့မရဖို့ဆိုတာတစ်ခုဟိုထိရောက်တဲ့တကယ်တကယ်ကိုအဖေးကြီးလုပ်ကြမယ်တကယ်တကယ်ကိုရေးရရလိုလားတယ်ဆိုတော့စိတ်ဆန္ဒတွေနဲ့လုပ်တဲ့ရှင်းဖွဲတွေရှိလာမှသာလျှင်အခြေတရမှုတွေလည်းရှိပြီးတော့မှရေးရရပြန်လဲကောင်းတဲ့အလားအလာရမလို့ကျွန်တော်ထင်ပါတယ်
โอเคကျေးဇူးပါဆိုဒေါက်တာတူးကြရဲ့အမြင်ရောခင်ဗျာအခုကျွန်တော်ဟိုတက်မတော်ဘက်ကတော့နောက်ထပ်ဒီတစ်ဖက်သက်ပြက်ခက်ရစဲကြီးကိုနှစ်လတတန်းတိုးလိုက်ပါပြီဆိုတော့ဒီပြီးခဲ့တဲ့လေးလအတွင်းမှာလည်းတွေးကြဆုံရတာရှိရဲဆိုတော့ဒီရှေ့လာမဲ့နှစ်လအတွင်းမှာရောဘာတွေများဒေါက်တာတူးကြအနေနဲ့ဟိုမျှော်လင့်နိုင်ကြရဲ့ရှိရဲလို့မြင်မိလဲခင်ဗျာ
ဟုတ်ကဲ့ဗျာအခုသူတို့ဒီသစ္စာဆွေးနွေးပွဲလုပ်နေတန်းလန်းကြည့်တာဆိုအဲ့ဒါဟိုသူတို့ဒီဆက်ဘုတ်ကိုရှိတယ်ဆိုတော့အဲ့ဒီအခုမေလာလေလောက်မှာပြည့်ကြတယ်ဆိုဒီကြားသိရတယ်အဲ့ဒီပြည့်စုံပွဲဆိုတော့အကြီးကြီးပဲဆိုဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီဟာကျွန်တော်ဒီမေလာဖတ်တဲ့ပြည့်ခိုင်ရကျေးဖတ်သူတွေကဒါဒီပြည့်ပြည့်လို့အပ်တာပါအဲ့ဒီဒီပြည့်ခိုင်ရကျေးထားတဲ့အဲဒီဒီအောက်မှာပြည့်စုံစီးတာအကောင်းဆုံးပါပဲအဲ့ကြောင့်မလို့ဒီဖတ်သူတွေနလားဆိုလည်းသိရှိပါတယ်အဲ့ဒီဒီပြည့်စုံစီးလို့အောင်မြင်ဖို့ရတယ်သူကမဖက်ကျူးစားကြတာအဲ့ဒါရင်းကျင်းလို့ပြည်သူ့ကြိုးစားကြရမယ်သဘောထားရှိရမယ်အဲနောက်ဘက်မှာဒီဟာပေါ့နော်အကြမ်းတမ်းရှိရမယ်အဲ့လိုဒီဒီအွန်လိုင်းကိုကြည့်ကြည့်ဆိုတော့မှဒီကျွန်တော်ဝတ်သူမင်းကသူသိကြလို့ဒီလိုဖြစ်တယ်ဒါဒီကလာဆက်သူတဲ့အဖြစ်ခရကျေးဒီတိုင်းရဲ့အဲ့ဒါတော့ကျွန်တော်အဲ့ဒါကိုသိလို့ဘုသောဘူးဆက်သူတဲ့ဒါဒါဆက်သူတဲ့ဒါအဲ့လိုလေအဲ့တော့ဒီကနေ့ဒီကနေ့အခုဒီခရယာဒီရအဲ့ဒီအခုဒီကနေ့ခရယာဒီဖြစ်နေတယ်လို့ယူဆ
ဟုတ်ကဲ့ပါဒေါက်တာတူရဆိုတော့ဟိုဆရာဦးစီစုအောင်မြင်ခင်ဗျာတခုရှိတာကျွန်တော်ဒီတက်မတော်ဘက်ကအပြစ်ခက်ရစဲရေးကိုဒီခိုင်လို့တက်ပွဲပြင်းထန်နေတဲ့နယ်မြေတွေကိုပါထည့်သွင်းတာမျိုးပေါ့လေနောက်တနင်္ဂနွေလုံးပြစ်ခက်ရစဲကြီးညာမျိုးလုတ်တင်နေဆိုပြီးတိုက်တွန်းတာမျိုးတွေလည်းကျွန်တော်အတန်ကြီးကြားနေရပါတယ်ဆိုတော့ဒီလိုအစီအစဉ်တွေလှုပ်လာမယ်ဆိုရင်ရောငင်းငယ်ရေးတွေတစုံတရာလမ်းစာဖြစ်လာနိုင်လားဆရာ
အဓိကကတော့ရေရည်တို့ကိုတကယ်ရှိတိုးအောင်ဆိုရင်ဟိုရှင်းရှင်းပြရမယ်ပေါ့နော်တကယ်အပြစ်ခံရဆဲဖို့လိုတယ်နောက်ပြီးတော့မှတကယ်ရေရည်တို့ရှင်းလို့လိုတယ်အခုလက်ရှိမှာဆိုရင်ဟိုပြဿနာတွေကဘာနောက်ဆုံးပြဿနာတွေကဘာဖြစ်နေကြလဲဆိုရင်တမရဘက်ကအခြားဘက်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်တပ်ဖွဲ့ပြင်းနဲ့ဒီဟာတွေ့မယ်ဆိုပြီးတော့မှဒီကန်းကန်းထားတာရှိတယ်တပ်ဖွဲ့ပြင်းပေါ့နော်အဲ့တော့တခြားအုပ်စုနဲ့အုပ်စုဖွဲ့ပြီးတော့မှတွေ့ဆုံမယ်ပါရဆိုရင်ဒီကလက်မခံဘူးအဒီတိုင်းနဲ့ အခြားတစ်ဖက်ကဆိုရင်လည်းလက်ရှိပြည်ပခါကြီးဖြစ်နေတယ်အေးအေးတက်ဖွဲ့ဆိုရင်လည်းသူလည်းဒီလိုပေါ်ပဲသူကတော့အဖွဲ့ချင်းကြီးကြောင့်မတွေ့နိုင်ဘူးသူမဟာမိတ်ကြီးရှိတယ်မဟာမိတ်တွေလည်းပဲအဒီကတွေ့လဲဆိုတဲ့ခါကျတော့ဒီလိုသဘောထားတွေကဟိုငင်းရင်းကိုသွားဖို့ပြီးပြန်မှာအခက်အခဲအတားအဆီးဖြစ်ပြည်နိုင်တဲ့သဘောထားတွေပဲအသေးစုတ်ကင်ထားတယ်ခေါ်တာပေါ့အဲ့တော့ဟိုစိတ်ကူးတွေကတကယ်ပဲရှိကြရဲ့လားဥမာဒီခိုင်မှာတကယ်ပဲတက်ပွဲတွေရက်ဆဲကျင်တယ်ရက်ဆဲကျင်တယ်ဆိုရင်တမရဘက်ကလည်းဟုတ်ပြီဒီရခိုင်တပ်ဖွဲ့ရဲ့ဆဲဖို့အတွက်ကိုရှင်းလင်းပြပါလေဒါမျိုးတွေခေါ်ဖို့လိုလိုမျိုးတစ်ဖက်ကအေးအေးလေးတပ်ဖွဲ့မျိုးတွေကလည်းတစ်ဖက်ချင်းဖြစ်ပါစေအာဒီရခိုင်မှာတပ်ဖွဲ့ရဲ့ဆဲဖို့အတွက်ကိုရှင်းလင်းရစီမှာသူလည်းလာရမယ်တစ်ဖက်ချင်းနဲ့လည်းသူကလာရမယ်ဒီတော့မှသာအပြစ်ခံရဆဲရေးတို့ညီမရေးတို့ဆိုတာပေါ်လာမှာ
ဒါမှလည်းစုံမရောက်ကြမှာပေါ့
တရားတော့မလုပ်ဘူးတရားတော့လုပ်မယ်ဆိုရင်တော့ဟိုအဆင်မပြေတော့ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ပင်နဲ့ဆွေးနွေးပေးခဲ့ကြတဲ့ဆရာဦးစီစုအောင်မြင့်ဒေါက်တာတူးချာကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးပို့ရသူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ